ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်။လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လား။အနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဦးဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလာလာနဲ့လက်ကမ်းကြိုးဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လားစာတော်ရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်တင်ညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်း AMREF ရဲ့ Senior Gender Program Manager မအေးလက်ထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာအင်းနဲ့ထွန်းတဲ့ကိုမျိုးတွင် VUE Sneaker Season မှာပါဝင်ဆွေးနွေးပြည့်တဲ့အတွက်ဒီဝေကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ့
မင်္ဂလာပါကိုကျော်ကျော်သိ
ဆိုတော့ကျွန်တော်ပထမဦးဆုံးမအေးနဲ့ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမဦးဆုံးတော့ဒီကနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့ကြီးမားဆုံးစိန်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမအေးနဲ့ထွန်းယူဆပါတယ်ခင်ဗျအ
မ်ကျွန်မလေချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျွန်မသူတေသညာကြီးထဲမှာရောပေါ့နော်ကျွန်မပါဝင်ပြီးတော့မြင်းမီတလောက်ကတော့အဓိကတော့အလုတ်ကန်အခွင့်လန်းပေါ့နော်ဒါကတော့မျိုးပြလူနေမျိုးပြလူငယ်တွေရောကြေးလက်ကလူငယ်တွေရောတခြားပြည်နယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်အဲဒုတိယတစ်ချက်ကတော့ကျွန်မတို့ဒီငိမ့်ချမ်းရေးနဲ့လုံခြုံမှုပေါ့နော်ငိမ့်ချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျွန်မတို့ဒီမှာလက်နက်ကိုင်ပရိခါပခါဖြစ်တဲ့နည်းမျိုးတွေပေါ့နော်အဲအဲဒီပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတော့တို့မှာဟိုဟိုဖြစ်လဲဆိုငင်းချင်ရေးတဲ့တို့ကြတော့လုံခြုံရေးရပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရတာရှိတယ်။နောက်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံမခြုံဖြစ်ရတာရှိတယ်။နောက်ပြီးတဲ့ခါကျတော့အင်းနူးအင်းချက်ဖတ်ဖို့မဟုတ်ပါတော့အဲ့ဒါကြီးပါတယ်။နောက်တစ်ခုကအဲဒီအမျိုးသားတွေဆိုရင်မူရစေဝါအန်တကယ်ပေါ့နော်ဒီဥစ္စာကြီးလို့ကျမတို့လက်တလုံးမြင်မိပါတယ်ရှင
်။ဟုတ်ကဲ့ကိုမျိုးသွေးအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါသလဲ
။ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးအတွက်ကိုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကရင်ဆိုင်နေတဲ့စင်ကာပူကပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့။ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူး။နိုင်ငံတကာနဲ့ရင်မောတတ်ဖို့မဖြစ်နိုင်ဘူး။ဒါအကုန်လုံးအသိလက်ခံထားရတဲ့အချက်ပေါ့နော်။ဒီချက်တစ်ချက်ကိုပြောချင်တယ်။ဒုတိယအနေနဲ့ကတော့ဒီခုနမိုင်လက်ထွန်လည်းပြောသားတယ်လို့မျိုးအလောက်ကရင်ခွင့်လန်းပေါ့နော်။ဒါမျိုးပြောချင်တယ်။ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်လိမ့်မယ်။ပြီးတော့လည်းဒေတာအလိုက်ပေါ့နော်။ရခိုင်တို့ရှမ်းတို့ကလူငယ်ဆိုဒီငြိမ်းချမ်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရည်တည်နေရတဲ့စိန်ခေါ်မှုတွေရှိနေမယ်။တချို့ဒေသတွေကိုဝေးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိနေမယ်။ဒါတွေလို့ပဲမြင်ပါရတယ်။
ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိလက်ထွန်းရောကိုမျိုးသွင်းရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်။ဆိုအဲ့ဒီစိန်ခေါ်မှုတွေပေါ့နော်။ခုနလိုအလုပ်ကိုင်းခွဲလမ်းပဲဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရာဒေသလိုက်ရှိတဲ့ငြိမ်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရေးဆေးကိစ္စပဲဖြစ်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာလူငယ်တွေအနေနဲ့လိုအပ်တဲ့သူတို့အတွက်တရားဝဖြည့်ရှင်ဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အရာတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားမအေးလက်တွန်း
ကျွန်မပထမဆုံးပြောရရင်အလုတ်ကင်ခွင်လန်းပေါ့နော်အလုတ်ကင်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရခိုင်နှုန်းက35အော်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်အထူးသဖြင့်ဒီလိုမျိုးကိုဗစ်ကာလမှာပေါ့နော်ကျမတို့ပို့ပြီးတော့ထင်ရှားတယ်လူအလုတ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငကိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလုပ်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်တည်းပေါ့နော်သူတို့ရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဖို့ကအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတစ်ခုထပ်သင်ရတယ်ပေါ့နော်အဲ့တော့သူသင်ရတဲ့ပညာကြီးကလည်းသူ့အတွက်ဝင်မှုလို့နောက်ခုသူ့အတွက်ရတဲ့အလုပ်နေထားရလဲဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်သင့်ဖြစ်နေတဲ့အနေအထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအဆင်မဟာဗျူဟာစီမံကိန်းဆို2024ရှိနေတာရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒတွေကသူတို့ချမှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိတယ်တော်တော်လေးလက်ကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရစေဝါဆက်သဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲပုံမှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစာမ မှုလို့လားတော့မသိဘူးပေါ့နော်ဒါမျိုးကျွန်တော်တို့ပြန်စဉ်းစားမိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဟိုမငြိမ်းညှမှုတွေပေါ့နော်မငြိမ်းညှမှုတွေပြင်းနေတဲ့အတိုင်းဒေသကြီးတွေမှာမငြိမ်းညှမှုတွေရှိတော့ဥပမာဒီဟိုပြင်းနေတွေမှာအလုတ်ကန်ခွင်းနဲ့မရှိရရောနောက်ပြီးတော့ငြိမ်းချမ်းရေးမရှိရရောဒါတွေအကုန်လုံးကရန်ကုန်ကိုအစုပြုံလာတယ်ဆုံးပြောင်းလာတော့ရန်ကုန်မျိုးပြန့်ဒေတာဟာပေါ့လေပို့ပြီးတော့ဟိုဝင်ထုံးဝင်ပို့ပို့ထမ်းရတယ်လို့ပေါ့နော်ဒီမျိုးပြန့်ကြီးကအရန်ကိုဗျမ်းပက်တာနိုင်တာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မျိုးပြန့်မှလည်းသူတို့ပို့ရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေဆက်ဒေတာဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီဘက်ထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမဦးဆုံးအနေနဲ့ဒီအလုတ်ကိုင်းနဲ့ပတ်သက်ပြီးတော့သူတို့မှလန်လန်းမီရရှိနိုင်မှုကအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံချုံရေးရတော့ရှင်းပါတယ်ဒါတော့လူငယ်တွေမှငင်းချမ်းရေးလုံချုံရေးအတွက်တော့မပေါဝင်နိုင်တဲ့ဟောမျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပြည်လုံးညီလာခံတို့ဘာလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအ
ား
ကိုစလေလေးပေါ့နော်ပေါဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘလို့မြင်ထားပါတယ်လူငယ်တွေဟာလိုအပ်တဲ့အထောက်အပံ့ရင်းအမြစ်တွေတလက်မီမီရနေတယ်လို့ထင်ပါသလားယူဆပါသလ
ားအရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်ဆက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ဒီပထမဆုံးတစ်ချက်ပြောရရင်တော့ဒီပညာရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးလူငယ်တွေ15နှစ်နဲ့35နှစ်ကြာလူငယ်လို့မြန်မာပြည်မှာတော့သတ်မှတ်တာပေါ့လေဒီလိုလူငယ်တွေပညာစီးပူးဖို့ဆိုဒီနှစ်ခေတ်မှာတော့ဒီ online education ဆိုပြီးတော့ပဲပြောပြနေကြပေါ့လေ covid ဖြစ်လာတော့ကိုယ်သိတာပါတယ်ဒီအပြင်မှာကိုចောင်းတော့တက်ဖို့ခွင့်ရမရှိတော့ online ပဲလေ့လာကြအဲ့လိုခြေနေမှာတော့မှနှိုင်းရှင်ပြပြမြန်မာပြည်ရဲ့ data charges တွေဒီ telephone operator တွေ telecom operator တွေကောက်ကြတဲ့ data charges တွေအိမ်ကြီးနိုင်ငံတွေလည်းဈေးကြီးနေတယ်ကိုနိုင်ငံလူတွေကတူးချင်းဝင်ဝင်နေရတဲ့ကြားထဲမှာပျံသုံးရတဲ့ရတာလည်းနေသေးတယ်ပျံသုံးရတဲ့အသုံးစရိတ်တွေရောက်တယ်သူများနိုင်ငံတဲ့ပို့ပြီးတော့ဈေးကြီးနေတယ်အဲ့ဒီကျွန်တော်တို့လူငယ်တွေပါဒီ online ကိုသုံးမှု data တော့မှသူများနိုင်ငံတွေကလူငယ်တွေလောက်ဖော်ဖော်တည်တည်မသုံးနိုင်က
ြဟုတ်ပါအဲ
့တော့ဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးဈေးကြီးနေတာပဲဒီလူငယ်တွေရဲ့ပညာဆက်သင်ခွင့်တို့အလုပ်ကိုင်းခွင့်လက်တွေစူးစမ်းခွင့်တို့ဒါမျိုးတွေအတွက်ကိုအတားအဆီးဖြစ်ပါတယ်တလန်းမီအခက်အခဲဖြစ်စေလို့ကျွန်တော်မြင်ပါတယ်
တဲ့ကောင်းတဲ့ point လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်ဟို online ကနေပြီးတော့ပဲတကယ်ကဟလာ online ကိုဒါဖော်ဖော်တည်တည်သုံးလို့ရမယ်ဆိုရင်ပညာကလက်ဖျားလေးတွေမှာရှိနေတာပဲလीအလွယ်တကူလိလာလို့ရကြမှာဆိုတော့အခုကတော့အရိဟာအတွက်တောင်းမှာပဲကိုရတဲ့ဝင်ငွေနဲ့ဟလာလိလာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လလန်းမိတဲ့အခြေအနေမှာအရင်မြင့်လက်လမ်းမိတဲ့အခြေအနေမှာရှိသလားဆိုရင်ဒီအဖြေတစ်ခုလေးနဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှပြပြတတကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်ထုံဆွနေသွားတဲ့အထင်မှလည်းပါပါတယ်ဟလာ20ရာစုပင်လုံးငင်းချင်ဆွနေပဲကိစ္စတို့ပါလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ပေါ့နော်တိကျကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လို့သတ်မှတ်ထားတဲ့အသက်အရွယ်ပိုင်းဆိုင်မှာရှိတဲ့လူတွေပါခြင်းနဲ့ပါမှာပေါ့ဆိုတော့အဲ့ဒီကဏ္ဍနေ20တော့မလုံးမျိုးကုန်တစ်ခုကိုကျွန်တော်တို့ဆက်ဆက်တဲ့မျိုးကုန်ကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တစ်ပေါ့မျိုးဆက်တစ်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်းနဲ့မှတ်ယူတင်းနဲ့ဆောင်မတွေလို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်တစ်လို့ပဲကျွန်တော်ပြောပြစီလူငယ်မျိုးဆက်တစ်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှေ့မျိုးဆက်တွေကနေပြီးတော့လူလာအလားလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံပြင်ပြောလို့ရပါသလားမအေးလက်တော့
ကျွန်မတို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိတာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်မတို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လှုပ်ဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်မတို့အားနည်းနေတာရှိတယ်။နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်မတို့လက်ရှိပြည်တော်စုလွတ်တော်ပေါ့နော်ပြည်တော်စုလွတ်တော်အခုဟို2020ရွေးကောက်ပွဲပြောသေးရမှာဟို2015 2020ရွေးကောက်ပွဲအထက်မှာဆိုပြီးပြည်တော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့35နှစ်အောက်ပါတဲ့ရာခိုင်နှုန်းကတက်တက်တမရှိရာခိုင်နှုန်းမရှိဆိုအမတန်ကိုနည်းပါတဲ့အနေအထားမှာရှိပါတယ်အဲ့ဒါလိုပဲပေါ့နော်ကျမတို့တခြားသောပေါ့နော်ဟိုကျမတို့ပြင်းညဒီပြည်တော်စုလွတ်တော်မှာပါတဲ့အသက်အရွယ်တွေကလေပြင်းညဆိုရင်55ဆိုတော့လေတော်တော်ကိုကြီးရဲ့လူတွေပုံများကြရလို့ကျမတို့တွေးရတယ်နောက်တစ်ခုကျမတို့ဟိုတလုံးကနေပြီးတော့ကျမတို့ရုံးကနေပြီးတော့လုပ်တဲ့ပေါ့နော်ဒီဟိုဒီပါတီတွေရဲ့ CEC ဘိုင်းတွေကိုကျမတို့မေးမြန်းတဲ့အခါမှာလေပါတီတွေမှာ CEC တွေမှာသူတို့လူငယ်ဆိုပြီးတော့ဦးစားပေးတယ်ဆိုပြီးတော့ပါတီမူဝါဒအနေနဲ့တော့ရှိရရှိရဒါပေမဲ့ CEC ဘိုင်းတို့ကတော့ဆိုရင်တို့ဟိုလူငယ်မရှိသလိုပေါ့နော်လူငယ်ကိုလည်းတို့အနေနဲ့ဟိုရာခိုင်နှုန်းတစ်ခုအနေနဲ့ထည့်ရဆိုပေမဲ့လည်းအများကြီးတော့လည်းမဟုတ်ဘူးဥပမာ NLD ဆိုရင်အခုပြီးခဲ့တဲ့ဝေကပ်ပွဲမှာ900ခိုင်နှုန်းလောက်ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့ အဲ့နည်းနည်းတော့ဦးစားပေးလာတော့ပါဝင်လာမှုအတွက်တော့လက်ကမ်းလာလာတော့ရှိရတယ်မဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကအဲသူတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်းတဲ့မတူဒီအခုကကျမတို့ကနည်းပညာခေတ်အရန်နှိမ့်မြန်တိုးတက်တဲ့အခါမှာပေါ့နော်ဦးစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့သူတို့ဒီပုံမှာအတိမတ်ပြုတ်ဖို့အတွက်နည်းနည်းတွန်းဆုံနေလို့ဒီခါလေးတော့ကျမလူငယ်အနေနဲ့ခံစားမိတာပေါ့လေဟုတ်ကဲ့ရှင
်ကိုမျိုးသူရောခုနမိတ်လက်ထွန်းခံစားချက်ကိုကိုမျိုးသူဘလို့သဘောရတယ်လေအဲ့လို
ဟုတ်ကဲ့ကျွန်တော်မိုင်းလက်ထွက်အမည်ကိုဟုတ်မိုင်းလက်ထွက်အမည်ကိုကျွန်တော်ထောက်ခံပါတယ်ဗျာအရင်ရဲဆိုင်တော့တိုးတက်မှုတော့ရှိရဲ့လူငယ်တွေကိုထားလျောက်နေရာပေးလာတယ်ဒီလူငယ်ရဲ့ရပူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့အကောင့်တွေဘဝတိကြိုးပမ်းလာတယ်သို့တော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်မြင်တယ
်
ဒီပါတီတွေအတီးတီး NLD ရောတခြားပါတီတွေရောပေါ့နော်ပါတီတွေအတီးတီးရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူးသူများနိုင်ငံမှာဥပမာဖင်လန်မှာဆို20ကျော်လေးနဲ့ဝင်ကြီးချုပ်ဖြစ်တာတို့ပါတော့ပေါ့နော်တခြားနိုင်ငံတွေရဲ့အကောင်းဆုံးနေဒီလူငယ်ပိုင်းနေနဲ့အရေးကြီးတဲ့နေရာတွေယူလာကြတာလွှဲပေးကြတာအဲ့လိုမျိုးစနစ်တကျမူနဲ့ပေါ့နော်ဥပမာကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှိရတော့တမားဆိုအိုမဆိုတဲ့စကားပေါ်မှာရှိတာပေါ့နော်ဒီအသက်ကြီးလာလေလေပို့ပြီးတော့ပညာပို့တက်လာလေလေလို့ယူဆခဲ့ကြတာပေါ့နော်အတိုင်းအတာတကူတိမှန်ပါလိမ့်မယ်ဒီနေ့မှာကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ရဲ့စကားကိုတက်ချပြန်ကြားနေရမျိုးတွေရှိတာပေါ့နော်တို့တွေကတော့မှကျွန်တော်တို့ရဲ့နည်းပညာအရာတွေအတွေ့အခေါ်အရာတွေမှာရှေ့တန်းရောက်နေရမျိုးတွေရှိတယ်။ဒါမျိုးဆိုတော့လူငယ်တွေကိုဒီတဲ့ပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့တည်တည်ကြကြပါတော့နော်။နေရာပေးဖို့လိုတယ်၊ဖန်တီးပေးဖို့လိုတယ်။ဒီများနိုင်ငံတွေမှာဆိုရင်ဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပညာကိုင်းတို့နေရာပေးမယ်၊အမျိုးသမီးပညာကိုင်းတို့နေရာပေးမယ်ပေါ့နော်။တည်ကြတဲ့ဘယ်လိုမျိုးဦးစားပေးပါမယ်ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ခဲ့နဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်တည်ကြတဲ့ specifying လုပ်တယ် measurable ပဲဖြစ်ရမယ်အဲ့လိုမျိုးဒီ smart goal တွေပေါ့နော်အရေးအတွက်နဲ့ quantify လုပ်နိုင်ရမယ်အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်အဲ့လိုဟာမျိုးတွေနဲ့တည်တည်ကြကြဒီ account ပေါ်ပေးနိုင်တော့ပို့ပြီးတော့ထည့်ရပါလိမ့်မယ
်ကျွန်တော်အခုစူးနေတာကိုနောက်ထောင်နေနဲ့ကျွန်တော်ကောင်းတော့မှဘာသွားတတိယတယ်လဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့ပြီလားရှိတယ် NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးမှုလူငယ်တွေကိုလူစက်တစ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ပေါ့ဒေါက်တာဆုတီကဘာထောက်ပြကြလဲဆိုတော့ငါနိုင်ငံပညာရေးစနစ်ကတော့ရှောင်းနေကြလာခဲ့တယ်။ကျွန်တော်တို့မျိုးဆက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှကျွန်တော်တို့ကတပါတီအာဏာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးပြင်းခဲ့ရတာ။အဲ့ဒီပညာရေးစနစ်ကလည်းကျွန်တော်ထွက်လာကြရတာ။ဆိုတော့တတလုံးလားလူငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်ရမြင်ရခဲ့တာရှိတယ်။လူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်။အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေလွှဲဖို့ပြုဖို့ဖြစ်နေမှာဆိုတော့ကျွန်တော်ဘာစဉ်းစားမိတယ်လဲဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အရေးချင်းမရှိလို့မပေးရလားဘာကလွှဲနေတာလဲမအေးလက်တော့မလို့မြင်တယ
်ကျွန်မကလေအဲ့လိုဆိုရင်ပထမစဉ်းစားမိတာဟိုရုပ်တရက်ခေါင်းထဲပေါ်လာတာဆရာမြတ်တန်းတင်ရဒါတာကိုကြော်မိပြီလေကိုဖြတ်ပြီးရုပ်တရက်ခေါင်းထဲပေါ်လာတယ်အဲ့ထက်မှဆိုရင်ဟိုပါပေါ့နော်ဟိုဒီလူငယ်နေရာပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျွန်မတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရေရိုးချောင်းနဲ့ပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ဖယ်ထားလို့တော့မရဘူးဘာလို့အတွေ့အကြုံ
ကပုံမရတော့ဘူး
ဖြစ်မှာထင်ပါတယ
်ဖယ်ထားမှတော့ဖယ်ထားမယ်ဖယ်ထားရင်လည်းအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ရှင်ဟုတ်လို
့ဖယ်ထားတယ်အဲ့တော့ဖယ်ထားရင်အတွေ့အကြုံကရမလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျွန်တော်တို့တွေမှာလေဟို starting gun ဒီပညာရေးစနစ်မှာကိုကပါဝင်လှုပ်ဆောင်ရတဲ့ဥစ္စာမျိုးမရှိဘဲနဲ့သင်ကြားရေးမှာကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်တွေဟိုတီထွင်မှုတွေကျမတို့ပြသခွင့်လည်းမရှိဘူးဥစ္စာခွင့်ပေါ့နော် leadership ဆိုတဲ့ဥစ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစနစ်မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်ဒါတွေလည်းပါတာပေါ့အဲ့ဒါကျမတို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ်
ကိုမျိုးသွင်း
โอเคคุณน่ะกูจ่อๆตั้งแต่ไมล์เลททอนပြောတယ်လို့ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မလို့ပါပဲကျွန်တော်တို့အလုံးရှောက်တာတယ်လို့ပေါ့နော်အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့
တွေ့ကြုံကြ
ာတမယာပြန်လဲနေတာပဲကြက်ဥနဲ့ကြက်မတမယာစားလဲတယ်ပြဿနာပေါ့နော်ကျွန်တော်တို့ကအဲ့အကြောင်းမို့ဒီအဲ့ဒီတမယာစဝန်အစိုးကြစဝန်ပေါ့လေဒါတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးတွေဘုတ်ဖွဲ့မျိုးမှာစားဥပမာလူငယ်တယောက်ကိုဘိုးတော်ဒေါက်တာတွေမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမို့လဲပါတီတွေရဲ့စီးစီးတွေရဲ့30ရာခိုင်နှုန်းဒီလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
လုပ်တင်
ပြီးတော့ accountable ဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးတော့ကျွန်တော်စိတ်ဝင်စားပါတယ်ဗျာ
အ
ဲ့လိုမျိုးမဖြစ်ဘူးပေါ့နော် by force နဲ့လုပ်ကြမယ်ဆိုရင်ဘယ်လိုများရလက်ကဘယ်လိုများနေမှာလဲကျွန်တော်တို့အဲ့လိုမျိုးစိတ်ဝင်စားတယ
်ဟိုကျွန်တော်တို့ဟို gender မေးလဲထွန်းတာ gender issue တိကလို့ကျမလင်းကွေလင်းလင်းဒူကွေတာတဲ့ issue တိကလို့တာဆိုတဲ့အခါကျတော့အဲ့မှာဆိုရင်ကျွန်တော်တို့အခုတော့ဝယ်ပမာပြီးမှာပြောင်းလဲဖြစ်ပြီးနောက်ဝယ်မှာဆိုရင်မျိုးပြီးပနေရာခိုင်နှုန်းဆိုတော့တော်တော်တွန်းတက်တက်ပြောလာကြတယ်လीဒါတော့မှဒ ဒါတော့မှအခုဒီနေ့ဒီအချိန်ထိမဖြစ်သေးတာတွေအများကြီးရှိသေးတယ်။ဒါဆိုဟိုအရင်ကတော့ပို့ပြီးတော့အတန်ကျဲလာတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့ကပြောလိုက်အမျိုးသမီးတွေကိုမာမာနှိမ်မထားပါဘူးလို့ဟာလာအမျိုးသမီးတွေကိုနေရာပေးပါတယ်လို့ဘတ်တီအပေါ်ယံဟာမျိုးတွေနဲ့တည်တယ်မလားလူအခွင့်အရေးအပေါ်ယံဟာမျိုးတွေနဲ့ပြောတာတကယ်တကယ်လက်တွေ့ကြကြဖြစ်နေတာမျိုးမရှိဘူးလေ။ဆိုတော့ကျွန်တော်အခုနောက်တစ်ခုခေါင်းထဲဝင်လာတာနှစ်ယောက်ဆွေးနွေးတဲ့ဟာကိုကျွန်တော်နားထောင်နေတယ်။ဒေတာရင်းလူငယ်တွေနဲ့ကျွန်တော်တို့ဒန်းတူကျွန်တော်တို့အိန္ဒိယနိုင်ငံပေါ့နော်အာဆီယံနဲ့ဆိုကြပါစို့ဗျာ။ဒေတာတွင်လူငယ်တွေနဲ့မြန်မာလူငယ်တွေကလက်ရှိအခြေအနေမှာသူတင်ကိုတင်တန်းလူရဲ့ယူကြီးလူရှင်နိုင်တဲ့အနေထားမှာရှိပါရဲ့လားမဲတဲ့လို့မလို့မြင်တယ်ကျွန်တော်ပြောတာခင်ဗျားတို့တယောက်ချင်းစီမပြောဘူးနော်ဂျီမုံရသဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်တို့တရားလုံးကိုကျွန်တော်ရှင်နိုင်ပါရဲ့လားဒေတာတွင်ကလူငယ
်အဲဒီပုံမှာတော့ကျွန်တော်တို့ဟိုအလံဝေးသေးရလို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရင်ဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာသူတို့မှာတည်ငြိမ်တဲ့အနေအထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငင်းချမ်းရေးအစတည်ငြိမ်နေပြီပေါ့လေကျွန်တော်တို့မှာအဲ့လိုတည်ငြိမ်မှုမရှိဘူးဂျားထဲမှာဒီလိုမျိုးသဘောဝဘေးအန္တရာယ်တွေနောက်ယောဂပညာတွေဒီလိုကိစ္စတွေပေါ့နော်နိုင်ငံရေးအလေအပြောင်းတွေဆိုကျွန်တော်တို့ကဟိုလေတချို့တွေကသူများနိုင်ငံတက္ကသိုလ်ကျောင်းသားဆိုတာစတက္ကသိုလ်ကျောင်းပညာရေးကိုဟိုအားဆိုင်နိုင်နေပေါ့နော်နောက်ကျောင်းတွင်းဒီဟိုလှုပ်ရှားမှုတွေသူတို့ပြုတ်နိုင်တယ်ကျွန်တော်တို့စီမှာဒီចောင်းသားဒီ ਨੇ ပတ်သက်ပြီးဒီတက်ကတူចောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှပေါ့နော်ကျွန်တော်တို့တွေသူတို့တိုက်ခိုက်ပြောခဲ့ရတာတွေចောင်းသားတွေကပဲတစ်ခါငင်းချမ်းကြီးကိစ္စတွေမှလည်းဝင်ပါရတာတွေចောင်းသားတွေတစ်ခုတည်းလုံးရတာမဟုတ်ဘူးပေါ့နော်ကျွန်တော်တို့စီမှာပို့ပြီးတော့ရုန်းကန်ရတဲ့အနေအထားရှိရလို့ထင်တယ်ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကြတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်ပြိုင်ဆိုင်မှုတွေရှိတော့သူတို့မှလည်းခြားသောစင်ခေါ်မှုတွေရှိမယ်စင်ခေါ်မှုချင်းကတော့မတူဘူးပေါ့လေဟုတ်ကဲ့
ဟုတ်ကိုမျိုးသွင်းကဒီအတွက်ကြောင့်တခြားဒေတာရင်းအတွက်ကြောင့်မျိုးရှိတယ်ဆိုတော့ကိုမျိုးသွင်းကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာရင်းလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်ပါရဲ့လားဒန်းလူကြီးလူရှင်နိုင်ပါရဲ့လား
ဒီတယောက်ချင်းစီခြုံနေတဲ့လူတွေကိုအပထားပါနော်အများစုကြီးအတွက်ပြောရင်တော့ကျွန်တော်တို့ကမရှင်နိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos တို့ Cambodia တို့နဲ့ရှင်ရင်တော့လေမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မလမကန်ကနေဖြတ်သွားတဲ့ Indo တို့ Vietnam တို့နဲ့ရှင်ရင်တော့မရှင်နိုင်ပါဘူးဥပမာပြောရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာဆင့်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်ရှိတယ်လူငယ်တိုင်းကအားကစားလှုပ်ရှားမှုတွေချိန်ပေးလို့ရတယ်လုံးကြရတယ်ပေါ့နော်မြန်မာပြည်မှာအခုပညာရေးစနစ်တည်ပြောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းဆိုတာရန်ကုန်မြို့မှာတော့မှရန်ကုန်လူမှန်တယ်လို့မျိုးရေးမှာလက်ချိုးရေးလို့ရတယ်အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်လိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီလားအဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေဒီနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးပြီးတော့ကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ခွင့်ပြုလို့ပါလူများတွေလည်းနောက်ကျနေခဲ့ပြီ။ဂျန်နဲ့ပညာရေးစနစ်တို့သင်ခဲ့ရတဲ့ပညာရေးရဲ့အရေးသွေးတို့ဒါတွေကတော့အထူးတလဲဆိုးနေနေကြမလို့ပါဘူး။နောက်မှဂျန်ရင်ခဲ့ပြီ။စင်ကာပူတို့ဘာလို့လဲရှင်းလိုက်ရင်တော့လေတော်တော်ကြီးကိုပြတ်ကျန်ခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တောင်မှကျွန်တော်တို့ကဒီမနှဲမှီအောင်လိုက်ရမယ်လို့မြင်ပါတယ
်။အေးဗျာကျွန်တော်လည်းဒီမေးကိုမေးတာမေးတာကိုယ်တိုင်လည်းသိတယ်မရှင်းနိုင်ဘူးပခုံးချင်းမတိုက်နိုင်ဘူးဆိုတာဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးတော့ဝမ်းနေသွားတယ်ကျွန်တော်သိထားတာလည်းတော့မှပဲကျွန်တော်တို့ကတော်တော်ကိုဟလာပခုံးချင်းတိုက်နိုင်ဘူးကျွန်တော်တို့အများကြီးလှုပ်ကြရအောင်ပါပါခုနပြောသွားသလိုပဲတကယ့်ကိုဟလာဒီစနစ်ကြတဲ့ဟလာတိတိချာချာစီစဉ်ထားတဲ့စီမံကိန်းနဲ့လုပ်ဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မဲလေထွန်းရင်မကြခင်မှာအစိုးရတွေတက်တော့ပဲဟု
တ်ကဲ့
အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရရနဲ့ပတ်သက်ပြီးတော့ပို့ပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလှုပ်စေချင်ပါလဲမင်းတက်တို
့နံပါတ်၁ကတော့တို့အခုလူငယ်ရေးရမူဝါဒထားမှတ်ထားပြီးလို့အဲ့မှာတို့မဟာဗျူဟာစီမံချက်တွေတို့လုပ်တယ်ပေါ့နော်အဲ့အဲ့မှာဆိုတော့ကျွန်မကသိချင်တာကဒီအားလေးကိုအကောင့်ထဲပေါ်ဖို့တို့ budget ရှိသလားပေါ့နော်ဒီ budget ကိုလည်းတရားစဉ်းစားပေးစီခြင်း ਨੇ ဒီအတွက်ပေါ့နော်ဒါလေးကိုလုံလုံလောက်လောက်အကောင့်ထဲပေါ်ဖို့ပေါ့လေအဲနောက်တစ်ခုကကျမတို့တောင်းဆိုနေတဲ့အထက်မှာပေါ့လေအဲလူငယ်ရေးရဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့ဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့သူတွေကလူကြီးတွေဖြစ်နေတယ
်
ဒါပေမဲ့လူငယ်ဘုံမပေါဘူးလားဒီဖဲထဲမှာမပေါဘူးလားတော့မဟုတ်ဘူးလေတော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့အုပ်စာကို तू ကလိုက်လို့မှမဟာမျိုးဖြစ်နေအမှန်တကယ်လူငယ်တင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးတော့ဟိုဥဆောင်မှုကိုပေးရမှာပေါ့လေနေရပေးရမှာပေါ့နော်ဒါ bottle up ဖြည့်ရမှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတော့လူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရဲ့ဝင်ကြီးကျမတို့တောင်းနေတယ်လို့မျိုးဒါမျိုးတွေလည်းအကောင့်ထဲပေါ်ပေးသင့်တယ်လို့အကြံပြုချင်ပါရှင
်ဟုတ်ကဲ့လူငယ်ရဲ့ဝင်ကြီးဆိုတဲ့နေရာမှာနောက်ဆုံးပြဝင်ကြီးဌာနမဟုတ်ဘူးဆိုရင်တော့မှတီးချလွတ်လပ်တဲ့ agency လိုမျိုးပေါ့နော်ဌာနပေါ့
ဒါ
ဒီမိုကရေစီနိုင်ငံတွေမှာဝင်ကြီးဌာနတွေမတိုးချဲ့ပဲနဲ့တီးချလွတ်လပ်တဲ့ဌာနတွေ agency တွေတိုးချဲ့ကြတာပဲအဲ့လိုလူရတာပဲနော်ဥမာလူငယ်ရေးရတွေကိုကင်ပယ်ဖို့အတွက် ဲ့ဟလာလူငယ်တယောက်ကိုပဲယူဇာအနေနဲ့ပေးလိုက်ပြီးတော့လုပ်လို့ရတာပဲဗျာလုပ်မယ်ဆိုရင်မအဲ့လိုတော့ပြောတော့ကျွန်တော်ကဘာသွားတတိယကလေးဆိုဟိုတော့ဆိုရင်လူငယ်ကိုယ်စားလှယ်အဖွဲ့ဆိုပြီးတော့ကြည့်လိုက်ရင်တကြီးပြောဝင်ပြီလေလေမော်စင်းတာတို့လေမော်တက်တာတို့ကြည့်လိုက်မယ်ဆိုရင်ဘယ်လောက်ဆိုးလဲဆိုတာကိုမျိုးတွင်ကိုမျိုးတွင်ရောတောက်တမဲ့အစိုးရတဲ့ကိုလူငယ်တွေကဘာလုပ်ပေးစီကြမှာလဲ
ဟုတ်ကဲ့ကျွန်တော်ဒီအနိုင်ရပါတီဖြစ်တဲ့ NLD ရဲ့2020ရွေးကောက်ပွဲကြေညာစာရမ်းပေါ့နော် Election Manifesto ကိုဖတ်ကြည့်ပါတယ်ဒီလူငယ်ရေးရကဏ္ဍနဲ့ပတ်သက်ပြီးအချက်9ချက်ပါပါတယ်ဒီတော်တော်များများလည်းကျွန်တော်တို့ရှိမှတကယ်လိုအပ်နေတဲ့အချက်တွေတကယ်လိုအပ်နေတဲ့ကဏ္ဍတွေကိုထောက်ပြပြီးတော့ပြောဆိုထားတာတွေ့ပါတယ်။ဒါပေမဲ့ကျွန်တော်တခုထပ်ပြီးတော့လိုလားမိတာတော့အရှိမပြောတဲ့ smart goal လို့ပေါ့နော် specific ဖြစ်ရမယ်ဒီ measurable ဖြစ်ရမယ် attainable ဖြစ်ရမယ်ဒီ time bound ဖြစ်ရမယ် relevant ဖြစ်ရမယ်ပေါ့နော်အဲ့လိုအချက်လေးတွေတော့ဒီအသေးစိတ်အချက်လေးတွေတော့လိုအပ်နေသေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာသမွေးဝမ်းကြောင်းပညာတွေကြောင်းတွေဖွင့်မယ်လို့ပဲပြောတယ်။ဒါပေမဲ့တစ်နှစ်ကိုဘယ်နှကြောင်းဖွင့်မလဲ2020အနေနဲ့2025အတွက်မှာဘယ်နှကြောင်းဖြစ်လာရမလဲဒီလူငယ်တွေတဲ့ဘယ်ကဏ္ဍမှာဘတ်ဂျက်ကိုအ ਨੇ ဆုံးဘယ်လောက်တိုးသုံးမလဲเนาะဒီလိုကဏ္ဍတွေအချိန်ဇယားတွေဒီဂရိကဝိတ္တတွေနဲ့ပေါ့တိတိကျကျပြောထားမျိုးလေးမတွေ့ဘူးအဲ့လိုမျိုးလေးထပ်ပြီးတော့တိတိကျကျလေးကဏ္ဍတွေအချိန်ဇယားတွေဂရိကဝိတ္တတွေနဲ့တိတိကျကျနေပြောပြနိုင်တာမျိုးလေးဖြစ်လာဖို့ကျွန်တော်ပြောလိမ့်ပါတယ
်ဟုတ်ကဲ့ဗျာဒီနေ့လူငယ်နောင်ဝယ်လူကြီးလူသားပြောကြတာအဲ့ဒါကစကားဖြစ်ပဲရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်တိမှန်ပြုတ်ပြီးတော့တကယ်ကိုစနစ်တကျခံခံမှမှပြုစုပြုထောင်ပေးနိုင်မှကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ခုနပြောသလိုဒေတာတွေမှာမကနိုင်ငံတကာမှာလူချင်းတူတူတူချင်းများများလာရွံ့နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြုထောင်ပေးကြရမယ်ဆိုတာသိသိကြပါရခင်ဗျာအော်ဆွေးနွေးပြရဲ့မယ်လက်ထွန်းကိုမျိုးသွင်းညောင်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ဟ
ုတ်ကဲ့ပါတယ်
ပညာလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကစီနီယာဂျန်ဒါပရိုဂရမ်မန်နေဂျာမိုင်လက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးသွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညဒိုင်ရီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOE စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်ဒူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါ Area Week ပြီးကျမ်းမှပျော်ရှင်ကြပါစေကျွန်တော်ကြိုကြိုသိမ့်ပါခင်ဗျာ